2022ခုနှစ်အတွင်းမှာကိုရိုနာဗိုင်းရပ်စ်ကကွယ်စီထိုးတဲ့အခါလိုအပ်လာမယ့်ဆေးထိုးအပ်တွေကိုဘီလီယံနဲ့ချီပြီးတော့စုဆောင်နေပြီလို့ကုလသမဂ္ဂအဖွဲ့ကဒီကနေ့ပြောပါတယ်။ဒီနှစ်ကုန်လမှာဆေးထိုးအပ်တန်920လောက်တူလောင်ထားနိုင်တယ်လို့ရည်ရွယ်ထားရလို့လေကုလသမဂ္ဂကလီးမားရမုံငွေအဖွဲ့ UNICEF ကပြောပါတယ်။အသုံးပြုပြီးသားဆေးထိုးအပ်တွေကိုလုံလုံခြုံခြုံစနစ်တကျဆွန့်ပစ်နိုင်ဖို့တစ်တာ5တန်းဝယ်ယူသွားမယ်လို့လည်း UNICEF ကပြောပါတယ်။ဒီနေ့မှနေ့အထူးစီးရင်တွေအရာတကဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်40ကျော်ရှိနေပြီးတည်ဆုံးသူပေါင်းက1,000,000ကျော်ရှိပါတယ်။ COVID-19 ကာကွယ်ဆေးထိုးနေတာကလူသမိုင်းမှာအရေးအတွက်အများဆုံးကာကွယ်ဆေးထိုးပြီးတဲ့ဖြစ်စဉ်ကြီးတွေကတစ်ခုဖြစ်တာကြောင့်ကာကွယ်ဆေးထိုးလို့ဖို့အတွက်လိုအပ်သမျှတွေကိုအမြင့်ဆုံးလုပ်ဖို့လိုအပ်တယ်လို့လည်း UNICEF အမှုဆောင်ဒါရိုက်တာ Henry Delfo ကပြောပါတယ်။ဒီတူလောင်ထားတဲ့ဆေးထိုးအပ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးဆောင်လုပ်ကိုင်နေတဲ့လူတိုင်းအတွက်ကာကွယ်ဆေးရဖို့ COVAX အစီအစဉ်မှာအသုံးပြုသွားမှာဖြစ်ပါရဲ့ရှင်။